တော်ရရှိမြခင်ဒီကနေ့မိမိကိုမိမိခရိယံပါလို့ပြောယုံမကခရိယံဖျားเจ้าဘိမှန်တော်ကြီးတဲ့ကလူလူပရိသတ်ကြီးရဲ့ရှေ့မောက်မှာအာဝဇုံရှင်ရှင်နဲ့ခရစ်တော်ရဲ့တရားတွေကိုဟောလူတွေကလည်းသဘောကျလေးစားကြည်ညိုကြနဲ့ရှိနေကြပေမဲ့ထိုသခင်ယေရှုခရစ်တော်ဖျားရဲ့အဆိုမိန်ဩဝါဒဆုံးမစကားတော်တွေကိုအမှန်တကယ်မစောင့်ရှောက်ဘူးဆိုရင်လူလိမ်လူညာမူသာစကားကိုသုံးစွဲတဲ့သူဖြစ်တယ်လို့အထင်ရှားဖော်ပြထားတဲ့ဖျားရှင်ရဲ့နှုတ်ကပတ်တော်မြတ်ခရိယံတမန်ကျမ်းရဲ့ဓမ္မသစ်ကျမ်းပိုင်းတွေကရှင်ယောဟန်ဩဝါဒစာပထမဆုံးအခန်းကြီး2အခန်းငယ်3ကနေအခန်းငယ်6အထိကိုဒီကနေ့သင်သိရသောတမန်ကျမ်းအစီအစဉ်မှာလေ့လာမှာဖြစ်ပါတယ်။ယေရှုခရစ်တော်ကိုချစ်လာပါကြီးရဲ့လို့ပြောနေကြတဲ့ခရိယံတွေခရစ်တော်ဤသူကျင့်ရမယ်လို့ပြဋ္ဌာန်းထားတဲ့ရှင်ယောဟန်ဩဝါဒစာပထမဆုံးခန်းကြီး2အခန်းငယ်3ကနေအခန်းငယ်6အထိကိုဒေါက်တာထွန်းမြတ်အေးကအခုလိုလေ့လာဆန်းစစ်ရှင်းလင်းတင်ပြထားပါတယ်
။အဖဖျားသခင်သည်အပြစ်လောကသားအားလုံးတို့အတွက်အလင်းတရားဖြစ်တော်မူ၏ဆိုတဲ့ခေါင်းစဉ်ကိုပေးခဲ့ပြီးတော့ပြီးခဲ့တဲ့သင်ခန်းစာတစ်လျှောက်မှာကျွန်တော်တို့ခံယူရတဲ့သင်ခန်းစာတွေအဖြစ်အလင်းဖြစ်တော်မူသောသခင်၏အကြောင်းတွေကိုကျွန်တော်တို့အကြေအလေသဘောပေါက်ခံယူနိုင်ခဲ့ကြပြီလို့ကျွန်တော်အောက်မေ့မိပါတယ်။မှန်ပါတယ်မိတ်ဆွေအပေါင်းတို့အလွန်သန့်ရှင်းမြင့်မြတ်တော်မူသောသခင်ကိုကျွန်တော်တို့အပြစ်ရဲ့အောက်ကလူသားအပေါင်းတို့ဟာကိုစိတ်ထင်တိုင်းကျဲပြီးတော့အပြစ်၌ပျော်မွေ့ရင်းနဲ့ဖျားသခင်နဲ့မိသဟာယဖွဲ့ခြင်းလို့မရနိုင်ဘူးကိုလူသန့်ရှင်းကြီးတွေအဖြစ်လဲလူသန့်ရှင်းကြီးတွေအဖြစ်လဲအထင်တကယ်နဲ့ခံယူပြီးတော့မိသဟာယဖွဲ့လို့မဖြစ်နိုင်ဘူးအလင်းတရား၌ကျင်လဲ၍ကိုအပြစ်ကိုကိုမြင်ခရစ်တော်၏အသွေးတော်အဖြစ်သန့်ရှင်းအောင်ပြုပြင်ကြရလိမ့်မယ်ဆေးကြောသန့်ရှင်းကြရလိမ့်မယ်တနည်းအားဖြင့်ယေရှုတော်ကိုအမိပြုအပြစ်ဖြေရာဝတ်ကိုပြုကြရလိမ့်မယ်ဆိုတဲ့အချက်တွေကိုဖော်ပြပေးခဲ့ပြီးဖြစ်ပါတယ်။ပြီးခဲ့တဲ့သင်ခန်းစာဖြစ်တဲ့အခန်းကြီး2ရဲ့အငယ်1နဲ့2တို့အထိဟာအဲ့ဒီလိုအဖဖျားသခင်သည်အပြစ်သားလူရွာအတွက်အလင်းတရားဖြစ်တော်မူ၏ဆိုတဲ့မဟာဆန်းလှသောတမန်တော်ကြီးရှင်ယောဟန်ရဲ့အဆိုအမိန့်တွေကိုကျွန်တော်တို့အတွက်ညွှန်ပြပေးသွားခဲ့ပြီးလို့ကျွန်တော်ဆိုချင်ပါတယ်။ဒီကနေ့ဒီအချိန်ဖို့မှာတော့အဖဖျားသခင်သည်ချစ်ချင်းမြတ်တာဖြစ်တော်မူ၏ဆိုရက်နောက်ထပ်ခေါင်းစဉ်အစ်စ်တစ်ခုကိုပြောင်းလဲပြီးတော့ကျွန်တော်ဆက်လက်လည်လာကြရပါတော့မယ်မိ쇠အပေါင်းတို့ခမညာဒီအဆိုတွေကိုခေါင်းစဉ်ပေးပြီးတော့လည်လာတယ်ဆိုတော့ဟုတ်တယ်ဘုရားသခင်သည်အလင်းတရားဖြစ်တော်မူတယ်မှန်တယ်ဘုရားသခင်သည်ချစ်ချင်းမြတ်တာတော်ဖြစ်တော်မူတယ်ဆိုပြီးတော့ကျွန်တော်ကဒုံးဒီပဲလက်ခံဒုံးဒီပဲထောက်ခံပြီးတော့ဒုံးဒီပဲသဘာဝတိကြီးခမညာဖျားသခင်သည်အလင်းဖြစ်ကြောင်းထောက်ခံပါပြီခမညာဆိုပြီးတော့လက်ခုပ်လက်ဝါးတီးပြီးတော့လေချွန်ပြီးတော့ထောက်ခံလိုက်ရင်ပြီးရောလားဆိုတော့အဲ့ဒီလိုမဟုတ်အလင်းတရားဖြစ်တော်မူတဲ့ဖျားသခင်နှင့်မိသဟာယပြုဖို့ရန်အတွက်အသက်တာကိုဘယ်လိုဘယ်လိုပြုပြင်ကြရမယ်အလင်းတရား၏အရေးအောက်၌ဘယ်လိုဘယ်လိုကျင်လည်ကြရမယ်ဆိုတဲ့လမ်းညွန်တွေကိုပါကျွန်တော်ပူးတွဲလေ့လာခဲ့ကြရတာသာဖြစ်ပါတယ်အဲ့ဒီအတိုင်းပဲပေါ့မိတ်ဆွေအခုအချိန်မှဆိုရင်ဘုရားသခင်သည်ချစ်ချင်းမြတ်တာဖြစ်တော်မူ၏ဆိုတဲ့မွတ်ဆိုချက်နဲ့အတူဒီချစ်ချင်းမြတ်တာတော်ရဲ့အရေးအောက်မှာကျွန်တော်များအပြစ်သားတို့ဟာဘယ်လိုကျင်လည်ကြရမလဲဘယ်လိုအသက်ရှင်သွားကြရမလဲဆိုတာတွေးကိုဆက်လက်ပြီးတော့လေ့လာကြရအောင်မှသာဖြစ်ပါတယ်ဒါကြောင့်မလို့ရှင်ယောဟန်ဩဝါဒစာပထမစာဆောင်အခန်းကြီး1အငယ်3ကိုစတင်နားဆင်ကြည့်ကြပါစို့ထိုသခင်ကိုကိုယ်တိုင်သိကျွမ်းသည်ကိုအဘယ်သို့သိရသနည်းဟုမူကားပြညတ်တော်တို့ကိုစောင့်ရှောက်ဖြင့်သိရသတည်းတဲ့ထိုသခင်ကိုတဲ့ခေါင်းစဉ်သာပြောင်းတာပါနော်ထိုဆိုတဲ့ဝေါ်ဟာရပါဝင်နေခြင်းအပြင်အလင်းတရားဖြစ်တော်မူသောသခင်အကြောင်းကိုပဲဆက်ဆက်ဖော်ပြနေတယ်ဆိုတဲ့အတိတ်ပဲဟာရှင်းနေအောင်ပေါ်လင်းနေပါတယ်ကျွန်တော်အနေနဲ့ဝေးဝေးတက်မသွားတော့ဘဲနဲ့အထက်ကအငယ်1နဲ့2တို့ကိုပဲလေ့လာကြည့်ပါချစ်သားတို့သင်တို့သည်ဒုစရိုက်ကိုမပြုစေခြင်းဟာဤအရာများကိုသင်တို့အားငာရေး၍ပေးလိုက်၏တစုံတစ်ယောက်သောသူသည်ဒုစရိုက်ကိုပြုမိလျင်ဖြောင့်မတ်တော်မူသောအရှင်ယေရှုခရစ်ကြီးဟုသောငါတို့အမှုဆောင်သခင်သည်ခမည်းတော်ထံ၌ရှိတော်မူ၏ထိုသခင်သည်ငါတို့၏အပြစ်မကလောကီသားအပေါင်းတို့၏အပြစ်ဖြေစရာအကြောင်းလေဖြစ်တော်မူ၏မရှင်းဘူးလားကျွန်တော်အကျဉ်းချင်းပြောခဲ့တဲ့အတိုင်းပဲကျွန်တော်မြေကြီးသားနဲ့ကောင်းကင်ဘုံရှင်အဖဖျားသခင်ရဲ့ဆက်ကြားမှာသမိုင်းဤပြရိတ်များအနာဂတိများနဲ့အညီသားတော်ကယ်တင်ရှင်သခင်ခရစ်တော်ဟာပေါ်ထွန်းခဲ့ရတယ်ကျွန်တော်ရဲ့အပြစ်မှလွတ်မြောက်ခြင်းအတွေ့သခင်ဟာအသက်တော်ကိုစွန့်ပြီးတော့အသွေးတော်ကိုသွန်လောင်ရင်းနဲ့အမှုတော်ကိုဆောင်ပေးခဲ့တယ် အခုတည်းထိအောင်လဲအမှုတော်ကိုကောင်းကင်ဘုံမှာထမ်းဆောင်လျက်ရှိနေပါသေးတယ်ဆိုတဲ့အချက်ကိုကျွန်တော်နားလည်ထားဖို့အထူးပဲအရေးကြီးလာပါတယ်မှန်ပါတယ်မိတ်ဆွေအပေါင်းတို့ဆာလံသီချင်းတွေတဲမှာဒါဝိမင်းကြီး၏ဗျာဒိတ်တော်တွေအပြင်သိကြရသလိုမဝေးသေးပါသောဟေပြဲဩဝါဒစာဆရာရဲ့ဟေပြဲဩဝါဒစာတွေအပြင်လေကျွန်တော်တို့အခုလိုတွေ့မြင်ခဲ့ရပြီဖြစ်ပါတယ်ဟေပြဲဩဝါဒစာအခန်းကြီး၄အငယ်၁၄မှ၁၆ကိုပြန်ပြီးတော့ကြည့်စီခြင်းပါတယ်ယခုမူကားကောင်းကင်ဘုံတဲသို့ကြွဝင်တော်မူသောယေပရောဟိတ်မင်းအကြီးအကဲဟုသောဘုရားသခင်၏သားတော်ယေရှုသည်ငါတို့၌ယေပရောဟိတ်မင်းဖြစ်တော်မူသောကြောင့်ငါတို့သည်ဝန်ခံခဲ့ပြီးသောအရာ၌တည်ကြည်ကြကုန်အံ့ငါတို့ယေပရောဟိတ်မင်းသည်ငါတို့ခံရသောဆင်းရဲဒုက္ခများကြောင့်မကျင်နာနိုင်သောသူမဟုတ်ငါတို့ခံရသည်ဤသူအမျိုးမျိုးသောစုံစမ်းနှောက်ယှက်ခြင်းတို့ကိုခံဘူးသောသူဖြစ်တော်မူ၏တို့ရာတွင်ဒုစရိုက်အပြစ်နှင့်ကင်းလွတ်တော်မူ၏ထို့ကြောင့်ငါတို့သည်သနာချင်းဂယုနာကို၎င်းတော်လျော်သောမဆခြင်းကျေးဇူးတော်ကို၎င်းခံရမည်အကြောင်းရဲ့ရင်သောစိတ်နှင့်ကျေးဇူးပလင်တော်သို့တိုးဝင်ချင်းကပ်ကြကုန်အံ့တဲ့တောတာရှင်မိတ်ဆွေအပေါင်းတို့ကယ်တင်ရှင်သခင်ခရစ်တော်ဟာလူသားတိကိုခံယူတဲ့အဖဖခင်သခင်ဤဝိညာဉ်တော်သာလျှင်ဖြစ်တယ်။တနည်းအားဖြင့်အဖဖခင်သခင်ကိုတော်တိုင်ပင်ဖြစ်တော်မူတယ်။သူဟာလောကလူဘဝမှာလူသားတို့ကိုအပြစ်မှလွတ်ခြင်းတရားကိုကားတိုင်းတော်ပေါ်မှာတက်ပြီးတော့အသွေးတော်သွန်လောင်း၍ပေးအပ်ခဲ့ပြီးပြီဖြစ်တယ်။သူကောင်းကင်ဘုံကိုပြန်လဲတက်ကြွခြင်းမှာတော့ကျွန်တော်မိษွေတို့အတွက်ဖန်ရှင်သောဝိညာဉ်တော်ကိုပေးသနာခြံရစ်ထားခဲ့ပြီဖြစ်တယ်ဆိုတာကိုမူတည်ပြီးတော့ခမည်းတော်သားတော်ဖန်ရှင်သောဝိညာဉ်တော်သုံးပါးတစုဖြစ်တော်မူသောသခင်ဆိုတဲ့ဂုံဒရတ်နဲ့ကျွန်တော်တို့ဟာသူ့ကိုသာယုံကြည်အလွန်စိတ်ချလုံခြုံသောအသက်တာအသီးသီးကိုပိုင်ဆိုင်ခွင့်ရှိနေကြတယ်ဆိုတာကိုကျွန်တော်မေ့ထားလို့မရနိုင်ပါဘူးအခုတမန်တော်ကြီးရှင်ယောဟန်ကဒီတစ်ဆင့်မိကွန်းလဲထုတ်အဖြေလဲပေးပြီးတော့ကျွန်တော်ကိုသွန်သင်ပေးလိုက်တာကတော့ကြားနာခဲ့ကြရတဲ့အတိုင်းအငယ်သုံးတဲကအချက်ပါပဲထိုသခင်ကိုကိုယ်တိုင်သိကျွမ်းသည်ကိုအဘယ်သို့သိရသနည်းဟုမူကားပညာတော်တို့ကိုစောင့်ရှောက်ခြင်းသိရသတည်းတဲ့မိတ်ဆွေအပေါင်းတို့ခမညာပညာတော်တို့ကိုစောင့်ရှောက်ဆိုတော့ဓမ္မဟောင်းကျမ်းတွေတဲ့ကပညာတော်ဆယ်ပါးစီကိုကျွန်တော်ကနောက်ကျောင်းပြန်ဆုတ်ပြီးတော့ဆိုလိုခြင်းဖြစ်ပါသလားမဟုတ်ပါဘူးနော်လုံးဝမဟုတ်ပါဘူးအဲ့ဒီပညာတော်ဒီဆရာဟာကေတင်ချင်းကိုမရသေးတဲ့အပြစ်သားတွေဣတရီလဆိုတဲ့သမိုင်းဟောင်းကဂျေဇုနဲ့ဂယုနာတော်အကြောင်းကိုကောင်းကောင်းနားမလည်ခဲ့တဲ့လူသားတွေနဲ့တကွာဥပရေနဲ့နေရမှအသက်ရှူချောင်ပါလေလို့အထင်ကြီးနေကြတဲ့လူအဖွဲ့အစည်းတွေအတွက်တော့တကယ့်ကိုအရေးကြီးတဲ့စီမင်းကြီးတွေပဲတနည်းအားဖြင့်ကျိုးနဲ့တုတ်တာကိုမှအထင်ကြီးတယ်ဥပရေရှိမှလုံခြုံပါလေဆိုတဲ့ဇာတိစိတ်အတိုင်းဒါကိုခံကျင်တဲ့လူကောင်းသူကောင်းလို့အထင်ခံကျင်သူတွေအတွက်နှောင်ကြိုးကြီးတွေကိုဆိုလိုခြင်းပဲပေါ့အခုရှင်ယောဟန်ဩဝါဒကဖော်ပြတဲ့ပညာတော်တွေဆိုတာကတော့အဲ့ဒီတိုင်မဟုတ်တော့ဘူးအဲ့ဒီအသေးကြက်ကြက်အနေကြက်ကြက်လူအဖွဲအစည်းအတွက်မဟုတ်အဖဖျားသခင်ကိုတော်တိုင်လူစာတီကိုခံ၍ပေးတော်မူခဲ့တဲ့ကေတင်ချင်းဂျေဇုတော်ကိုခံယူပြီးသူတို့လိုက်နာရမယ်ဂျေဇုတော်နဲ့ထိုက်တန်တဲ့ပညာချက်တွေပဲတနည်းအားဖြင့်ခရစ်တော်သည်ဟူသောဥကောင်းနှင့်ဆက်နွယ်ရှင်သန်သောအသင်းတော်နဲ့ယုံကြည်ခြင်းအဖွဲအစည်းအတွက်ဖြစ်တယ်ကျွန်တော်သိခဲ့ပြီးတဲ့အတိုင်းပဲမိသားစုဩဝါဒကိုခံယူနေကြသောအဖဖျားသခင်ဤသားသမီးများအဖဖျားသခင်အင်တော်သားများအားလုံးအတွေ့ပရိညင်သစ်တွေပဲလို့ဆိုပြရစီဒီအကြောင်းတွေကိုမလှမ်းမကန့်မှကြံရစ်ခဲ့တဲ့ဂလာတိဩဝါဒစာအခန်းကြီး6အငယ်1နဲ့2မှာတွေ့ကြရတဲ့ခရစ်တော်ဤတရားဆိုတာနဲ့ဥပမာဆောင်ပေးပြရစီဂလာတိဩဝါဒစာအခန်းကြီး6အငယ်1နဲ့2ညီအကိုတို့လူသည်သတိလေး၍တစ်စုံတစ်ခုသောဒုစရိုက်ကိုပြုမိလျင်ဝိညာဉ်စုကျေးစုကိုခံရသောသင်တို့သည်အပြစ်သွေးဆောင်ခြင်းနှင့်ကိုယ်တိုင်လွတ်မြည်အကြောင်းကိုကိုသတိပြုလျက်နူးညံ့သိမ်မွေ့သောသဘောနှင့်ထိုသို့သောသူကိုမဆ၍သူ၏နေရာ၌တည်မြဲတည်စေပြန်ကြလော့ထမ်းရွက်ဆရာဝန်ချင်းတို့ကိုအချင်းချင်းကူညီ၍ထမ်းရွက်သောအပြင်ခရစ်တော်ဤတရားကိုကျင့်ကြလော့တဲ့ကဲခရစ်တော်ဤတရားဆိုတာဟာဒီနေရာမှာခရစ်တော်ဤပညတ်တရားလို့ပြောင်းလိုက်ရုံပဲပေါ့မြစ်တာသဘောတွေပါဝင်လာတယ်ဆိုတော့ကိုမြင်ရပါပြီနော်။မှားပြီ။အပြစ်ကျူးမိပြီဆိုတာနဲ့တွေ့ရသင်ချိုင်းဒါမဆိုင်သတ်ရမယ်။သင်ချိုင်းကိုပို့တဲ့တရားသဘောတွေမဟုတ်ဘူး။သင်ချိုင်းကုန်းကနေပြန်ပြီးတော့လွတ်မြောက်စေတဲ့တရားသဘောတွေအဖြစ်ပြောင်းလဲသုံးသပ်နိုင်ပါလေ။အ အဲ့ဒီသဘောတရားအတိုင်းပါပဲ။သက်သာလောနိကဩဝါဒစာပထမစာဆောင်မှာပြန်ပြီးတော့ကြည်ပါ။အဲ့ဒီဩဝါဒစာပထမစာဆောင်ရဲ့အခန်းကြီး၄အစပိုင်းတွေဟာအခုလိုဖော်ပြပေးထားပါတယ်။ကျွင်းသေးသောစကားဟူမူကားညီအကိုတို့သင်တို့သည်အဘယ်သို့ကျင့်ရမည်။ဖျားသခင်ကိုအဘယ်သို့နှစ်သက်စေရမည်ကိုငါတို့ထ၌နီးခံကြသည်နှင့်အညီတိုးပွား၍ကြွယ်ဝပြည့်စုံမည်အကြောင်းသခင်ယေရှုကိုအမိပြုလျက်ငါတို့သည်တောင်းပန်၍တိုက်တွန်းသွေးဆောင်ကြ၏အဘယ်သို့သောပြည့်ညတ်တို့ကိုသခင်ယေရှု၏အခွင့်တော်နှင့်ငါတို့သည်အပ်ပေးသည်ကိုသင်တို့သိကြ၏တဲ့မပြီးလေးပါဘူးနော်အဲ့ဒီသက်သာလောနိဩဝါဒစာပထမစာဆောင်မှာပဲအခန်းကြီး9အငယ်14မှ19အတွင်မှာကြတော့အခုလိုကျွန်တော်တို့ဆက်ပြီးတော့တွေ့ရပြန်ပါလေတဖန်တုံကြီးအကိုတို့မတရားစွာပြုသောသူတို့ကိုသတိပေးကြလော့စိတ်ငယ်သောသူတို့ကိုအားပေးကြလော့အာနယ်သောသူတို့ကိုထောက်မကြလော့ခတ်သိမ်းသောသူတို့အားရှည်သောစိတ်ရှိစေကြလော့သူတပါးတို့၌အဘယ်သူမျှယံတုံမမှုစေခြင်းဟာသတိပြု၍အချင်းချင်းတို့၌၎င်းခတ်သိမ်းသောသူတို့၌၎င်းကာလအစဉ်ကြိုးစား၍ကျေးဇူးပြုကြလော့အစဉ်မပြတ်ဝမ်းမြောက်ခြင်းရှိကြလော့မချားမလတ်ဆုတောင်းပတနာပြုကြလော့အရာရာ၌ကျေးဇူးတော်ကိုချီးမွမ်းကြလော့အကြောင်းမူကားသင်တို့သည်ထိုသို့ကျင့်စီခြင်းဟာယေရှုခရစ်၌ဖျားသခင်အလိုတော်ရှိ၏ဝိညာဉ်တော်၏အရှိန်ကိုမငြိမ့်စေကြနှင့်တဲ့မိတ်ဆွေတော်တတ်ရှင်အပေါင်းတို့ခမညာအဲ့ဒီသက်သာလောနိဩဝါဒစာပထမစာဆောင်ရဲ့ဏိဂုံးအခန်းကြီး9ကိုပြန်ပြီးအသေးစိတ်ကြည့်လိုက်မယ်ဆိုရင်အဲ့ဒီသင်ခန်းစာတလျှောက်လုံးမှာခရစ်တော်ကိုယုံကြည်သူအသင်းတော်တို့အတွက်အလွန်အလွန်အရေးကြီးလာတဲ့ခရစ်တော်ဤပြည့်ညတ်တော်တွေကိုကျွန်တော်တွေ့ကြရပါလိမ့်မယ်။အဲ့ဒီသက်သာလောနိဩဝါဒစာပထမစာဆောင်အခန်းကြီး9ရဲ့အငယ်8အငယ်37နဲ့အငယ်12 73တို့ကိုအပိုင်းလိုက်စိတ်ဖြာကြည့်နိုင်မယ်ဆိုရင်အဲ့ဒီပရိညင်သစ်တွေဟာယုံကြည်သူကျွန်တော်ကျမတို့ရဲ့ပြည့်ညတ်တော်အသစ်တွေပဲဖြစ်လာရတယ်ဆိုတာကိုသဘောပေါက်နိုင်ကြရမှာဖြစ်ပါတယ်။နေဤသာဖြစ်သောငါတို့မူကားသမာဓိရှိကြဂုံအံ့ယုံကြည်ခြင်းချစ်ချင်းတည်းဟုသောယင်အုပ်တစားကို၎င်းကဲတင်ခြင်းသို့ရောက်မည်ဟုမျှော်လင့်ခြင်းတည်းဟုသောသံခမောက်လုံးကို၎င်းစောင်းကြကုန်အံ့ငါတို့သည်နိုးလျက်ရှိသည်ဖြစ်စေအိပ်ပျော်သည်ဖြစ်စေထိုသခင်နှင့်အတူအသက်ရှင်မည်အကြောင်းငါတို့အဖို့အသေးခံတော်မူပြီထို့ကြောင့်သင်တို့သည်ယခုပင်ပြုသည်ဤတူအချင်းချင်းတိုက်တွန်း၍တယောက်ကိုတယောက်တိဆောက်ကြလောထိုမှတပါညီအကိုတို့သင်တို့တွင်အမှုတော်ကိုဆောင်ရွက်ခြင်းသခင်ဖျားအခွင့်နှင့်အုပ်ဆိုးခြင်းသတိပေးခြင်းအမှုကိုပြုသောသူတို့ကိုသိမှတ်၍သူတို့ပြုသောအမှုကြောင့်မေတ္တာစိတ်နှင့်အလွန်ချစ်ခင်လေးမြတ်မြီအကြောင်းငါတို့သည်တောင်းပန်ကြ၏အချင်းချင်းအသင့်အသင့်နေကြလောတဲ့ယုံကြည်ခြင်းချစ်ချင်းပါတယ်နော်ပြီးတဲ့နောက်တယောက်ကိုတယောက်လည်းတိဆောက်ပေးကြပါတဲ့တခါအလွန်ချစ်ခင်၍လေးမြတ်ခြင်းရှိကြပါတဲ့ဟုတ်ပါတယ်မိတ်ဆွေအပေါင်းတို့ဒါဟာကယ်တင်ရှင်သခင်ခရစ်တော်ကိုချစ်သောအသင်းတော် ਨੇ ကယ်တင်ရှင်သခင်ခရစ်တော်ရဲ့ကြီးစုဂရုနာတော်ကိုခံစားရသောယုံကြည်သူတဦးချင်းတို့အဖို့ကယ်တင်ရှင်သခင်ခရစ်တော်စောင့်ထိန်လိုက်နာစေခြင်းသောပြည့်ညတ်တော်အသစ်များပဲဖြစ်ပါတယ်အဲ့ဒါဒီကိုမှတခါအခန်းငယ်16နဲ့19အတွင်ကျွန်တော်စောစောတုန်းကကြားနာခဲ့ရတဲ့ကျမ်းတွေဟာပြန်ပြီးတော့ချုပ်ချာပေးလိုက်တယ်လို့ရှိနေတယ်လို့ကျွန်တော်ခန်းစားမိပါတယ်အစင်မပြတ်ဝမ်းမြောက်ခြင်းရှိကြလောမချားမလတ်ဆုတောင်းပတနာပြုကြလောအရာရာ၌ကျေးဇူးတော်ကိုချီးမွမ်းကြလောအကြောင်းမူကားသင်တို့သည်ထိုသို့ကျင့်စီခြင်းဟာယေရှုခရစ်၌ဖျားသခင်အလိုတော်ရှိ၏ဝိညာဉ်တော်၏အရှိန်ကိုမငြိမ့်စေကြနှင့်တဲ့မိတ်ဆွေတော်တဲ့ရှင်အပေါင်းတို့အခုတမန်တော်ကြီးရှင်ယောဟန်အနေနဲ့ခရစ်တော်၏ပြည့်ညတ်တော်များကိုစောင့်ရှောက်ပါဆိုတဲ့အချက်နဲ့အတူကျွန်တော်တို့ကိုပြင်းထန်စွာသတိပေးနေတဲ့နောက်ထပ်အရေးကြီးတဲ့မဟာဆန်လှတဲ့အချက်တစ်ခုကတော့ထိုသခင်ကိုသိကျွမ်းခြင်းဆိုတဲ့အလွန်အရေးကြီးလာသောအချက်ဖြစ်ပါလေမိတ်ဆွေတို့တတ်ရှင်အပေါင်းတို့အဲ့ဒီသိကျွမ်းခြင်းဆိုတာရဲ့အကြောင်းကိုရှေးကာလတမဟောင်းကျမ်းတွေမှာကတည်းကကျွန်တော်တို့အထက်ထက်ကြားနာခဲ့ကြပြီးပြီဖြစ်ပါလေကျွန်တော်ကိုအခုလိုဩဝါဒပြုပေးနေတဲ့တမန်တော်ကြီးရှင်ယောဟန်ဆိုရင်လေကိုတိုင်ကြားနာကိုတိုင်မြင်တွေ့ကိုတိုင်စိတ်စိတ်ဖူးမြော်ပြီးတော့ကိုတိုင်ထိတွေ့ခဲ့ရဘူးလို့ကဲ့တင်ရှင်ကိုကောင်းကောင်းသိတယ်ဒါကိုကျွန်တော်ဘယ်လို့မှမငင်းနိုင်အောင်ဓမ္မသမိုင်းဟာရှင်းလင်းပြတ်သားစွာဖော်ပြထားပြီးပြီ တခါတမန်တော်ကြီးရှင်ပေါလုအကြောင်းကိုပြန်ပြီးစဉ်းစားလိုက်ပြန်တော့တမန်တော်ကြီးရှင်ပေါလုဟာအဲ့ဒီလိုအခွင့်မရခဲ့ဘူးမရခဲ့လို့လေသူ့ရဲ့ရှေးပညာတော်အစွဲတွေနဲ့ပဲခရစ်တော်ကိုလက်မခံနိုင်ပဲအသင်းတော်ကိုသူညှင်းဆဲခဲ့တယ်ခရစ်ယာန်အသင်းတော်ကိုပခက်တွင်းမှာပင်လျှင်သုတ်သင်ပစ်ဖို့ကြိုးစားခဲ့သေးတယ်ဆိုတာတွေ့ကိုကျွန်တော်တွေ့ခဲ့ရပါတယ်ဒါပေမဲ့တမန်တော်ကြီးရှင်ပေါလုဟာနော်သစ္စာတရားကိုတောင့်တတဲ့စိတ်အစဉ်အဖြစ်အဖအီးရွေးကောက်ခြင်းကိုခံရတယ်။သန့်ရှင်းသောဝိညာဉ်တော်အဖြစ်တာဝန်ပေးခြင်းတို့ကိုခံခဲ့ရတယ်။အဲ့ဒီလိုရွေးကောက်တော်မူ၍တာဝန်ပေးတော်မူခြင်းကိုခံခဲ့ရတဲ့အချိန်ကစပြီးတော့လေခရစ်တော်ကိုသူကောင်းကောင်းကြီးသိကျွမ်းသွားတယ်။သူ့ရဲ့သိကျွမ်းမှုအဖြစ်လေသူ့အသက်တာကိုယ်တိုင်ဟာခရစ်တော်ချစ်သောကမ္ဘာလောကကြီးတစ်ခုလုံးအတွက်ပေးဆပ်နိုင်သောအသက်တာတစ်ခုရဲ့အသွင်ကိုတမဟုတ်ချင်းပြောင်းလဲသွားခဲ့ရတယ်ဆိုတာကိုကျွန်တော်တွေ့ရပါပြီ။ရှင်ယောဟန်ဩဝါဒစာပထမစာဆောင်အခန်းကြီး1အငယ်4ထိုသခင်ကိုငါသိ၏ဟုပညာတော်တို့ကိုမဆောင်ဘဲလျက်ဆိုသောသူသည်မှုသာကိုသုံးသောသူဖြစ်၍ထိုသူ၌သစ္စာမရှိ။အငယ်3ကဖော်ပြချက်ကိုပဲနောက်တနည်းထပ်မံအတည်ပြုလိုက်ခြင်းနဲ့အတူတူပဲဖြစ်ပါတယ်။မိတ်ဆွေအပေါင်းတို့အငယ်3နဲ့4နှစ်ခုစလုံးကိုတူပြိုင်လေ့လာကြည့်ပါထိုသခင်ကိုကိုယ်တိုင်သိကျွမ်းသည်ကိုအဘယ်သို့သိရသနည်းဟုမူကားပညတ်တော်တို့ကိုစောင့်ရှောက်ခြင်းသိရသတည်းထိုသခင်ကိုငါသိ၏ဟုပညတ်တော်တို့ကိုမစောင့်ဘဲလျက်ဆိုသောသူသည်မှုသာကိုသုံးသောသူဖြစ်၍ထိုသူ၌သစ္စာမရှိဓာတ်ရိုက်ဆိုဖွဲ့ခြင်းနဲ့ပြောင်းပြန်ပြန်ပြီးတော့အ내အတိတ်ပဲဖွင့်ဆိုခြင်းလို့ဆိုရင်လည်းရနိုင်ပါလိမ့်မယ်ဒီသင်္ကန်းစာတွေဟာအခန်းကြီး1ထဲကဖော်ပြထားတဲ့အချက်တွေနဲ့လေအနှစ်သာရသဘောအရတူညီနေတာကိုလေ့လာနိုင်ပါ रे အလင်းတရားကိုခံယူခြင်းနဲ့မေတ္တာတော်ကိုသိကျွမ်းနားလေခြင်းတို့ဟာဆက်ဆက်နေသောတရားများပဲဆိုပြီးတော့ကျွန်တော်တင်ပြခြင်းပါ रे ဟုတ်ပါ रे မိတ်ဆွေအပေါင်းတို့ကျွန်တော်တို့ရှင်ပေတရုဩဝါဒစာပထမစာဆောင်မှာတုန်းကဆိုရင်တမန်တော်ကြီးရှင်ပေတရုအနေနဲ့ခရစ်တော်ကိုယုံကြည်ခြင်းအရာမှာခရစ်တော်ခံစားခဲ့ရသောဝေဒနာများကိုထောက်၍သခင်နှင့်အတူဝေမျှခံစားခြင်းရဲ့သဘောတရားကိုအကျယ်အပြန့်ဖွင့်ဆိုပေးခဲ့ကြောင်းကိုကျွန်တော်တွေ့မြင်ခဲ့ကြပါတယ်။ချစ်၍ထမ်းဆောင်ရသောဝန်ဆိုတဲ့မေတ္တာတော်ကိုတုံ့ပြန်ခြင်းသဘောလေးဖြစ်ပါကြောင်းကိုကျွန်တော်စဉ်းစားနှလုံးသွင်းနိုင်ခဲ့ကြပါပြီ။အခုတမန်တော်ကြီးရှင်ယောဟန်ရဲ့ပညတ်တော်တို့ကိုစောင့်ရှောက်ခြင်းအပြင်သခင်ကိုသိတယ်ဆိုတာဟာလေအဲ့ဒီသဘောတရားအတိုင်းပါပဲ။ရှင်မာကုခရစ်ဝင်ကျမ်းထဲမှာသခင်ကိုယ်တော်တိုင်အမှားဆင့်ခဲ့တဲ့စကားသံတော်တွေကိုကျွန်တော်သွားပြီးတော့သတိရအောင်မိပါတယ်။ရှင်မာကုခရစ်ဝင်ကျမ်းအခန်းကြီး7အငယ်29မှ31အတွင်ဖော်ပြချက်တွေကိုလေ့လာကြည့်ပါ။ယေရှုကပညာတကားတို့တွင်အမျက်ဆုံးသောပညာဟုမူကား"အိုဣသရေလအမျိုးနားထောင်လော။ငါတို့၏ဖျားသခင်ထာဝရဖျားသည်တဆူကြီးသောထာဝရဖျားဖြစ်တော်မူ၏။ထာဝရဖျားသည်တပါးသည်ဖြစ်တော်မူ၏"သည်ဤဖျားသခင်ထာဝရဖျားကိုစိတ်နှလုံးအကျွမ်းမဲ့ဉာဏ်ရှိသမျှအစွန်းသတ္တိရှိသမျှနှင့်ချစ်လော့ဤပညာသည်ပထမပညာဖြစ်၏ထိုမှတပါကိုနှင့်ဆက်ဆိုင်သောသူကိုကိုနှင့်အမျှချစ်လော့ဟုသောဒုတိယပညာသည်ပထမပညာနှင့်သဘောတူ၏ဤပညာတို့တည်းသာ၍ကြီးမြတ်သောပညာမရှိဟုပြန်၍မိန့်တော်မူ၏တဲ့အဲ့ဒီမယိုးမဆွဲအတိုင်းပါပဲရှင်ယောဟန်ခရစ်ဝင်ကျမ်းအခန်းကြီး15အငယ်30မှ32အတွင်ကိုပြန်ပြီးလေ့လာကြည့်လိုက်မယ်ဆိုရင်လေအလွန်ကောင်းမွန်တဲ့မေတ္တာတော်ရဲ့သဘောနဲ့ပြည့်ညတ်တော်များရဲ့ဆက်နွယ်မှုတို့ကိုအခုလိုကျွန်တော်တို့ပြန်လည်တွေ့မြင်ရပြန်ပါတယ်ရှင်ယောဟန်ခရစ်ဝင်ကျမ်းအခန်းကြီး15အငယ်30မှ32ခမည်းတော်သည်ငါကိုချစ်တော်မူသကဲ့သို့ငါသည်သင်တို့ကိုချစ်၏ငါ၏ချစ်ခြင်းမေတ္တာ၌တည်နေကြလော့ငါသည်ငါခမည်းတော်ဤပြည့်ညတ်တော်ကိုစောင့်ရှောက်၍ခမည်းတော်ဤမေတ္တာ၌တည်နေသကဲ့သို့သင်တို့သည်ငါပြည့်ညတ်တော်ကိုစောင့်ရှောက်ရင်ငါမေတ္တာ၌တည်နေကြလိမ့်မည်သင်တို့၌ငါဝမ်းမြောက်เสียအကြောင်းတည်စေခြင်းဟာ၎င်းသင်တို့ဝမ်းမြောက်เสียအကြောင်းစုံလင်စေခြင်းဟာ၎င်းဤစကားကိုသင်တို့အားငါဟောပြော၏ငါပြည့်ညတ်ဟုမူကားငါသည်သင်တို့ကိုချစ်သည်နိတုသင်တို့သည်အချင်းချင်းချစ်ကြလောတဲ့သောတရှင်မိတ်ဆွေအပေါင်းတို့ခမညာကယ်တင်ရှင်သခင်ကိုတော်တိုင်ဟာအဖအီအလိုတော်ကိုလိုက်နာခဲ့တယ်အဖအတွက်ချစ်၍ထမ်းရသောတာဝန်ကိုကြည်ပြွန်ခဲ့တယ်ဆရာတွေ့ကိုရှင်ယောဟန်ခရစ်ဝင်ကျမ်းအခန်းကြီး၈အငယ်29မှာကျွန်တော်တို့တွေ့ကြရပါတယ်ငါကိုဆေလွတ်တော်မူသောသူသည်ငါနှင့်အတူရှိတော်မူ၏ ငါကိုတကိုယ်တည်းနေစေခြင်းဟာခမည်းတော်သည်စွန့်ပစ်တော်မမူအကြောင်းမူကားနှစ်သက်တော်မူသောအမှုကိုအစင်မပြတ်ငါပြုသည်ဟုမိန့်တော်မူ၏ထိုစကားတော်ကိုမိန့်တော်မူစဉ်လူများတို့သည်ယုံကြည်ခြင်းသို့ရောက်ကြ၏တဲ့မိတ်ဆွေတော်တတ်ရှင်အပေါင်းတို့အဖအတွေ့ချစ်၍ခံရသောတာဝန်ကိုကျွန်တော်ခေါင်းဆောင်နေကြမှာလားကျွန်တော်အပြစ်လူသားကတော့ဇာတိပဂရိအယဘင်းဖြင့်အဖဖျားသခင်အလိုတော်ကိုလိုက်နိုင်ဖို့အင်အားအလွန်နေပါလှပါလေ။ဒါပေမဲ့အဲ့ဒီလိုအလိုတော်ကိုသူဝမ်းမြောက်အောင်အာရနှစ်သက်အောင်ဖြည့်ဆည်းခြင်းပါလေဆိုတဲ့စေတနာစိတ်ပြဋ္ဌာန်းချက်ရှိတယ်ဆိုရင်တနည်းအားဖြင့်သူ့ကိုယုံကြည်ခြင်း၌တည်မြဲတယ်ဆိုရင်သူပြုတော်မူသောချစ်ချင်းမေတ္တာတော်နဲ့ကျေးဇူးနဲ့ဂရုဏာတော်ကိုမှန်မှန်ကန်ကန်ပြန်ပြီးတော့တုံ့ပြန်လိုတယ်ဆိုရင်ပဲ။ဒါဟာမြင့်မြတ်လှပြီ။မင်္ဂလာဖြစ်ရပြီလို့ကျွန်တော်မြင်နိုင်ပါပြီ။ရှင်ယောဟန်ဩဝါဒစာပထမစာဆုံးအခန်းကြီး1အငယ်9နဲ့6ထိုသခင်ဤစကားတော်ကိုနားထောင်တော်သူမြည်သည်ကဖျားသခင်ဤချစ်ချင်းမေတ္တာနှင့်အမှန်ပြည့်စုံ၏။ငါတို့သည်ထိုသခင်၌ရှိကြောင်းကိုထိုသို့အဖြစ်သိရကြ၏။ထိုသခင်၌ငါတည်၏ဟုဆိုသောသူသည်ထိုသခင်ကျင့်တော်မူသည်နိတုကျင့်ရမည်။မိတ်ဆွေတို့တတ်ရှင်အပေါင်းတို့ဒီကနေ့ညသင်ခန်းစာတွေမှာကျွန်တော်စက်တိုက်ကြားနာနေရတဲ့သင်ခန်းစာတွေကိုအပေါ်စာရဘာမှမထည့်ဘဲနဲ့အကုန်လုံးတပေါင်းတစီတဲ့အချင်းချုပ်ဖော်ပြလိုက်တဲ့မေတ္တာကထာပဲလို့ကျွန်တော်ခံယူပါတယ်ဒီနေရာမှာကျွန်တော်သင်သိရသောတမန်ကျမ်းအနေနဲ့ပိုင်းခြားစိတ်ဖြာလိုတာကတော့အဖဖျားသခင်ဤပြည့်ညတ်တော်များနှင့်အဖဖျားသခင်ဤနှုတ်ကပတ်တော်ဆရာဟာမတူညီဘူးဆိုတဲ့အချက်ပဲဖြစ်ပါတယ်ဟုတ်ပါတယ်ပညတ်တော်အကုန်လုံးဟာနှုတ်ကပတ်တော်တည်းဖြစ်တယ်။နှုတ်ကပတ်တော်တိုင်းဟာတော့ပညတ်တော်များမဟုတ်ဘူးဆိုတဲ့အချက်ကိုပိုင်းခြားနားလည်ထားဖို့လိုပါ रे ။ဒါဆိုရင်နှုတ်ကပတ်တော်ဆိုတာဟာပါလေ။အဖဖျားသခင်အလိုတော်များကိုလူသားတို့နားလည်ဖို့ရန်ဖော်ပြခြင်းပဲဖြစ်တယ်။အဲ့ဒီအထက်မှာပညတ်တော်များအသွင်နဲ့တွေ့နိုင်တာရှိသလိုပညတ်တော်တို့တဲ့များစွာနှစ်ဆိုင်ကျယ်ပြန့်တဲ့အလိုတော်တွေဟာလေပြည့်စုံလုံလောက်စွာပါဝင်နေတယ်ဆိုတာကိုကျွန်တော်အထူးသတိပြုမိဖို့လိုအပ်လှပါတယ်။ဒါကိုဥပမာပေးရမယ်ဆိုရင်တော့လွယ်ပါတယ်။ဖားအဖနှစ်ယောက်ရှိတယ်ဆိုပါတော့အဖေကြီးကအမိန့်ချထားတယ်။ဖားကြီးမင်းညက်နေတိုင်းမင်းတာဝန်ကချင်းခုတ်ပေးရမယ်။အဖေကတော့ခြံကိုကြည့်မယ်တဲ့။ဖားကလေးဟာအဖေအမိန့်အတိုင်းချင်းသွတ်သွတ်ခုတ်ရတယ်။ဝတ္တရားဘတော်မှမပြည့်ယွင်းစေရပါဘူး။တနေ့ကျတော့အဖေကြီးဟာသိပ်ပြီးတော့နေလို့မကောင်းရှာဘူး။အဲ့ဒီအခါမှာတော့သားဟာထင်းလဲခုတ်ပြီးတယ်။ခြံကိုလည်းအဖေကိုစားကြည့်ပြီးတယ်တဲ့။ဒါကိုသေချာပြန်စဉ်းစားကြည့်ပါတော့မိတ်ဆွေ။အကောင်းဆုံးဥပမာပဲ။တိအဖေအမိန့်အတိုင်းအလုတ်လုတ်ပြီးတယ်။တနည်းအားဖြင့်ပြည့်ညတ်တော်ကိုစောင့်ရှောက်တယ်။နှစ်အဖေအလိုကိုလိုက်ပြီးတော့အကြိုက်ကိုဆောင်။အဖေရဲ့ကိစ္စကိုပါဝင်ဆောင်ရွက်ဖြည့်ဆည်းပေးတယ်။ပြည့်ညတ်လို့မဟုတ်ပါဘူးနော်။အဖေကိုချစ်ချင်းမေတ္တာတရားကြောင့်ဒါဟာမေတ္တာတော်ရဲ့အထုံးအဖွဲ့ဖြစ်ပါတယ်အဖဖျားသခင်ဤအိမ်တော်သားတို့ဤမေတ္တာတာဝန်ကိုကျေပွန်ခြင်းပဲဖြစ်ပါတယ်ရှင်းနေပါတယ်မိတ်ဆွေယုံကြည်ခြင်းတရားကိုစောင့်ရှောက်သူအဖဤဇာတိပဂရိနှင့်နွယ်ရှက်ဆက်ဆံသူဟာမေတ္တာအဖွဲ့အစည်းဖြစ်တဲ့အဖအိမ်တော်မှာငုတ်တုတ်ထိုင်ပြီးတော့ကျန်းစာဖတ်ယုံဆူတောင်းယုံတချင်းဆိုယုံဆိုတာမျိုးမပြီးဘူးပေါင်းခတ်ထားတဲ့အကျင့်တရားသမားမဟုတ်ရဘူးအဖအီးနှုတ်ကပတ်တရားတော်အတိုင်းသူကျင့်တတ်အားရအောင်ဝမ်းမြောက်ခြင်းရှိရအောင်လှုပ်ဆောင်စရာတွေအများကြီးရှိနေတယ်ဆိုတာကိုကျွန်တော်သိထားဖို့လိုပါ रे အဲ့ဒီနေ့အဖြစ်သာလျှင်လေအဖဖျားသခင်အိမ်တော်မှာအဖနှင့်အတူမိသဟာယဖွဲ့ခြင်းဆိုတဲ့သဘောတရားဟာပေါ်လွင်ထင်ရှားလာရမှာဖြစ်ပါ रे မိတ်ဆွေအပေါင်းတို့အခုအပိုင်းကလေးမှာရှင်ရကုတ်ဩဝါဒစာအခန်းကြီး၄ရဲ့ဏိဂုံးပိုင်းကလေးကိုပြန်ပြီးကြည့်လိုက်နိုင်ရင်စိတ်ကနေထိမိစေတဲ့ကျမ်းစာဩဝါဒကလေးကိုမိတ်ဆွေတို့တွေ့ရပါလိမ့်မယ်။ထို့ကြောင့်ကောင်းသောအကျင့်ကိုသိလျက်မကျင့်ဘဲနေသောသူသည်အပြစ်ရှိ၏တဲ့။ဟုတ်ပါတယ်မိတ်ဆွေအပေါင်းတို့။အဖအီးအမိန့်တော်ကိုနားမထောင်ခြင်းအတွေ့ဖြစ်ပွားရတဲ့အပြစ်တရားဆိုတာဟာရှိနေသလိုမိမိလောက်ကင်ဆောင်ရွက်တင့်သည့်အတိုင်းမဟုတ်သဖြင့်တနည်းအားဖြင့်အဖအီးအလိုတော်ကိုပမာဏမပြုတ်သောအမှုအပြင်သင့်နိုင်သောအပြစ်ဆိုတာဟာအပြိုင်တည်ရှိနေပါလေအဲ့ဒီအပြစ်တရားနှစ်ခုတို့အနေနဲ့ဘယ်အပြစ်ဟာပိုပြီးကြီးလေသလဲလို့မေးခွန်းထုတ်လာမယ်ဆိုရင်တောင်မှ ဘယ်အပြစ်ဟာပိုပြီးကြီးလေသလဲဆိုတာကိုတောင်ကျွန်တော်အနေနဲ့အတိအကျအပြေမပေးနိုင်တဲ့အတွေ့အဖဖျားသခင်ရဲ့ယုံကြည်သူကျွန်တော်များသားသမီးအပေါင်းတို့မှာတာဝန်ဝတ္တရားတွေအမြောက်အများရှိနေသလိုဆင်ခြင်နှလုံးသွင်းရန်အကြောင်းတည်းလည်းအမြောက်အများရှိနေတယ်လို့ကျွန်တော်အနေနဲ့လေးစားစွာတင်ပြခြင်းပါ रे ခြေသားတို့တင်တို့သည်ဒုစရိုက်ကိုမပြုတ်စေခြင်းဟာဤအရာများကိုတင်တို့အားငာရေး၍ပေးလိုက်၏တစုံတယောက်သောသူသည်ဒုစရိုက်ကိုပြုတ်မိဖြင့်ဖြောက်မှတ်တော်မူသောအရှင်ယေရှုခရစ်ကြီးဟူသောငါတို့အမှုဆောင်သခင်သည်ခမည်းတော်ထံ၌ရှိတော်မူ၏ထိုသခင်သည်ငါတို့၏အပြစ်မကလောကီသားအပေါင်းတို့၏အပြစ်ဖြေစရာအကြောင်းဖြစ်တော်မူ၏ထိုသခင်ကိုကိုယ်တိုင်သိကျွမ်းသည်ကိုအဘယ်သို့သိရသနည်းဟူမူကားပြည့်ညတ်တော်တို့ကိုစောင့်ရှောက်ဖြင့်သိရသတည်းထိုသခင်ကိုငါသိ၏ဟုပြည့်ညတ်တော်တို့ကိုမဆောင်ဘဲလျက်ဆိုသောသူသည်မှုသာကိုသုံးသောသူဖြစ်၍ထိုသူ၌တစ္ဆာမရှိထိုသခင်၏စကားတော်ကိုနားထောင်သောသူမြည်သည်ကဖျားသခင်ကိုချစ်ချင်းမြတ်တာနှင့်အမှန်ပြည့်စုံ၏ငါတို့သည်ထိုသခင်၌ရှိကြောင်းကိုထိုသို့အားဖြင့်သိရကြ၏ထိုသခင်၌ငါတည်၏ဟုဆိုသောသူသည်ထိုသခင်ကြင့်တော်မူသည်နိတူကြင့်ရမည
်ဒေါက်တာထွန်းမြတ်၏စီစဉ်တင်ဆက်တဲ့တင်ပြတော်တမချန်းစီစဉ်ဖြစ်ပါတယ်နောက်ကျင်းအစီအစဉ်မှာဖျားရှင်ရဲ့နှုတ်ကပတော်များခရိယံတမချန်းရဲ့ဓမ္မသစ်ကျမ်းပိုင်းတွေကရှင်ယောဟန်ဩဝါဒစာပထမဆုံးအခန်းကြီး2အခန်းငယ်9ကနေအခန်းငယ်17အထိကိုလေ့လာမှဖြစ်တဲ့အတွက်စောင့်မျှော်နားဆင်နိုင်ပါရစေ။